ဟုတ်ကဲ့ဒေါက်တာဇီယာသက်ခင်ဗျာကျွန်တော်တို့ဒီကိုဗစ်သဒ္ဒုတ်တလိုင်းမြန်မာနိုင်ငံမှာတက်လာပြီးတော့အများစုอ่ะပေါ့နော်ကိုယ့်အနေကိုအိမ်မှာကုနေရတဲ့စီမံနေရတဲ့အနေအထားမှာလူငယ်အများစုနဲ့ဒီကာကွယ်ဆေးထိုးရသူအများစုကတော့၅ရက်နဲ့တစ်ပတ်အတွင်းမှာပေါ့နော်တက်တာသွားလို့ရှိရလို့ပြီးခဲ့တဲ့တစ်ခါကကျွန်တော်တို့ပြောခဲ့ကြပါတယ်ဆရာတကယ်လို့မတက်တာပဲနဲ့ပြန်ဖြစ်လာရောဆရာကြီးဘယ်လိုအကြံပြုချင်လဲ
၅ရက်ကျော်သွားပြီးတော့အတူတူနှစ်ပတ်ပေါ့နော်နှစ်ပတ်လောက်အတွင်းရောက်လာတဲ့အချိန်မှာသူစပြီးတော့ပြန်ဖျားလာပြီဆိုရင်တော့နည်းနည်းလေးကျွန်တော်တို့ကသတိထားပြီးခွေဘာလို့လဲဆိုတော့အဲ့ဒီအချိန်မှာဘာလို့ပြန်ဖျားသလဲဆိုတာဒီကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တာတဲ့စားလို့ရှိရင်ဒီကိုယ်ခန္ဓာထဲမှာရှိတဲ့ကိုယ့်ရဲ့ immune system ကိုယ်ပြန်ပြီးတော့ attack လုပ်လို့ပြန်ဖြစ်လာတဲ့အပိုင်းလေးတွေကျွန်တော်ကစဉ်းစားရပုံကွာဆိုတော့အဲ့ဒီအပိုင်းလေးကနည်းနည်းလေးကျွန်တော်တို့အတွက်ဒီဆရာဝန်တွေနဲ့သတိထားရမယ်ခွေဘာလို့လဲဆိုတော့အဲ့ဒီအချိန်ရောက်လို့ရှိရင်ပြန်ဖျားလာပြီဆိုရင်ကျွန်တော်ကသွေးဖောက်ဖို့လိုရင် x-ray တွေပါကျွန်တော်ကကြည့်တယ်ပေါ့နော်အောက်ဆီဂျင်ကျလာပြီဆိုရင်ဒီအထူးဖြင့်နှစ်ပတ်လောက်နှစ် normally တစ်ပတ်ခွေပါဝင်ကျွန်တော်စပြီးတော့အဖျားနေ့တိုင်းအဖျားတက်နေတယ်ကွာဒါမှမဟုတ်လေလွန်ခဲ့တဲ့9ရက်လောက်ကဖျားပြီးသွားပြီ OK သွားပြီးတော့မှ10ရက်လောက်15ရက်လောက်ကျမှအဖျားပြန်ပြီး103 104လေးပြန်ဖြစ်လာပြီဆိုလို့ရှိရင်နည်းနည်းကြောက်ပါကျွန်တော်ကနည်းနည်းတော့မဟုတ်ကျွန်တော်တို့ဆိုတော့တော်တော်ကြောက်
ပါဟုတ်ကဲ့ဆရာကြီးအဲ့တော့ဒါကိုဘယ်လိုမျိုးကုသဖို့အကြံပြုခြင်းလဲဆရာကြီ
းဒီခုခန္ဓာတွေကကိုယ့်ရဲ့ immune system ကိုယ့်ကိုပြန် attack လုပ်နေပြီလားအဲ့ဒါနဲ့ coronavirus မှာရသွားပြီသက်ဆုံးရှုံးသွားတာပါဒါကြောင့်မလို့ဒီ inflammation ဆိုတဲ့ကိုယ့်ခန္ဓာမှာရောင်နေတဲ့ဆယ်ရီပေါ့နော်အဲ့လိုမျိုးဖြစ်လာပြီဆိုရင်တော့နည်းနည်းသတိထားပြီးတော့ကြည့်ရမယ်ဒီလူမှာကျွန်တော်သုံးတာ secondary bacterial infection လို့သုံးတာပေါ့နော်ဒီ virus infection ရပြီတဲ့နောက်ပိုင်းမှာ bacterial အကောင်ကြီးကနေဒုတိယတစ်ကြိမ်ထပ်ဝင်ပြီးတော့ pneumonia ဖြစ်သွားတာလားဒါမှမဟုတ်လို့ရှိရင် body ကနေကိုယ်ပြန် attack လုပ်ပြီးတော့ပဲဒီ inflammation markers ကိုရောင်နေ number 2ပေါ့နော်ရောင်နေ cells ကြီး number 2တက်လာတာလားဒါတွေကိုကျွန်တော်တို့ခွဲကြတာပေါ့အချင်းကြလို့ရှိရင်တခါကြရင်ကျွန်တော်တို့ကအန်တီဘိုတီလို့ခေါ်တဲ့ပိုးမွှားတတ်တဲ့ဆေးတွေပေါ့နော်ပြီးအပြင်တခါလေကြလို့ရှိရင်စတီရိုက်တို့ဘာလို့ကျွန်တော်အချင်းမှာသုံးပါတယ်ဆိုတော့ဟိုပိုးတတ်ဆေးလဲလူတိုင်းတောက်ဆရာမလိုပါဘူးဒီဟာကဗိုင်းရပ်ဆိုတဲ့ပိုးဟာနေဖြစ်စေတဲ့ရောဂါပါဖျားတိုင်းပိုးတတ်ဆေးတောက်ရဲဆိုတာမဟုတ်ပါကျွန်တော်လည်းမပေးပါဘူးကျွန်တော်ဆိုလို့ရှိရင်ဒီကိုရိုနာဗိုင်းရပ်စ်ဖြစ်နေတဲ့လူရဲ့80%နဲ့90%လောက်လို့ဒီကျွန်တော်အန်တီဘိုတီမပေးပါဘူးပိုးသက်စီတောက်လို့ရှင်သူကြောင့်ဖြစ်လာမယ်ဆိုးကျိုးတွေကလည်းရှိတာပဲလေ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအလွယ်တကူမပေးဘူးပေါ့နော်ဆရာပြီးခဲ့တဲ့တစ်ခါကဒီ Remdesivir ဆိုတဲ့ဆေးအကြောင်းလည်းပြောခဲ့တဲ့ခါကျတော့ဘလို့လူမျိုးတွေမှာဆိုရင်တော့ဒီ Remdesivir ဆေးကိုပေးဖို့လိုမလဲဆရာ
ဒီ Remdesivir လို့ခေါ်တဲ့အကျော်တွေကိုထည့်ရတဲ့ဆေးကို9ရက်ပေးခြင်းဒီ Oxygen Saturation 92%လုံးကျတယ်လူနာက symptom တွေရှိနေတယ်အသက်ရှူချက်တယ်92%လုံးကျရဆိုတိတာတယ်ကိုယ်90ရပါပြီဖြစ်တာဒီလိုမျိုးလေ91တွေပါပြီဖြစ်တာမဟုတ်ဘူးဒီရောတိတိတတာကိုသူတို့ short of breath ဖြစ်ပြီးရောက်လာတာကိုအသက်40လေးတကယ်ဟိုဟာထူးအသက်ရှူချက်ဟာထူးဆွဲပြီးတော့အဲ့လိုရောက်လာတာကိုအဲ့လိုလူတွေကိုကျွန်တော်တို့ပေးပါနောက်တစ်ခုကဟိုမတက်နိုင်နေဆုံးကြလို့ရှင်တော့ဒီလိုလူတွေကိုငွေကြီးမတက်နိုင်နေတက်နိုင်နေနေလမ်းနဲ့ကျွန်တော်ပေးလို့ရမှာပါပြီးတော့ကိုကပတ်စံရှိတဲ့လူတန်းစားဖြစ်လို့ပုပ်ပလီကစီရုံနေပေါ့တော့ပြီးတော့အောက်ဆီဂျင်က96%လောက်ရှိနေတယ်။ချောင်းလေးနည်းနည်းလေးဆိုတော့ Remdesivir ပေးပြီးတော့ငါဒီယောဂါရဓာကြီးကမလုံးတင်တဲ့အရာပေါ့နော်ကိုရေဒါကျွန်တော်လည်းဒီနေ့ဒီချိန်မှာဒီနိုင်ငံမှာကျွန်တော်လုံးပိုင်ခွင့်မရှိပါဘူး။လုံးတာနဲ့ကျွန်တော်လည်းအလုပ်ပြုံပါပါ။ဆိုတော့ဟိုဒါငါအဖေမလို့လည်းကျွန်တော်မှာလုံးပိုင်ခွင့်မရှိပါဘူး။ Okay ကျွန်တော်ကိုယ်တိုင်ဖြစ်နေတော့မှဒါမျိုးလုံးပိုင်ခွင့်ရှိ90%လုံးကျော်လို့ရှိရင်ဘာမှလုပ်စရာမရှိဘူး။ကျွန်တော်တပည့်လည်းဖြစ်တာပဲ။ဟိုဖြစ်တာမှလေမင်းနာမှစိုးစိုးဝါးကြီးကိုနာတာ။ဝင်နေလဲရှော်တာမမြင်ရင်အမေအသက်က30ကျော်ရရှိတာပဲဆိုတော့ကျွန်တော်ပြောပြဒီတိုင်းမဲ့တစားရည်သား OK တယ်ပြီးသွားပြီကျွန်တော်တို့ရဲ့ဒီအလုံးမှာရှိတဲ့ပေါ်စီတငယ်ချင်းဖြစ်တာပဲဒါပေမဲ့ oxygen saturation ဘယ်လောက်လဲ90%ဆိုကျွန်တော်သူဆေးပင်နှလုံးထုတ်ထားလဲ3လုံးထုတ်ထားလဲကျွန်တော်ပြောရင် OK မှာပါကျွန်တော်မိတယ်ငါဘာလို့ရမလဲဘာမှလုပ်စရာမလိုဘူးသေချာကျွန်တော်ပြောရင်ကျွန်တော်သေချာတယ်ဘာမှလုပ်စရာမလိုဘူး3ရက်မြောက်ကြာနေလို့ရှိရင်ကောင်းပါပဲဆိုတော့3ရက်မြောက်တဲ့နေ့တကယ်ပဲကျွန်တော်ဖုန်းခေါ်လိုက်ဟုတ်ကဲ့အကုန်ကောင်းသွားပြီ
ဟုတ်ကဲ့ဆရာအဲ့တော့နောက်ရောဒီမလိုအပ်တာတွေရှိသေးလားဆရာကြီ
းကျွန်တော်တို့ဇေယဝင်နေနေနဲ့တက်နိုင်သလောက်မလိုအပ်တဲ့ blood test တွေမလုပ်ပါနဲ့ဒီယောဂါ blood test လုပ်လို့လည်းတွေ့ရမှာသွေးဖောက်လို့လည်းတွေ့ရမှာမဟုတ်ပါဘူး chest x-ray ရိုက်လို့ရှိရင်လည်းတက်မှန်ရိုက်လို့ရှိရင်အနည်းငယ်များတော့တွေ့မှာပဲကိုယ်ရဲ့ဒါပေမဲ့ oxygen saturation မကျရင်ဒီတက်မှန်ရိုက်ခြင်းကဘာလို့မလဲကျွန်တော်ဆိုမရိုက်ဘူးကျွန်တော်ဒီမှာလည်းဒီတိုင်းပဲလုပ်ပါတယ်မရိုက်ပါဘူးကျွန်တော်အများကြီးပဲကြည့်နေတာပဲလူသားတွေဒါတကယ် oxygen ကျပြီဆိုတော့ကျွန်တော်ရိုက်တယ်ကျေးရုံနေမှာကောင်ကျွန်တော်လိုအပ်လို့ရှိရင်သွေးလည်းဖောက်ပါတယ်ဆေးရုံတင်ပြီဆိုတော့ကျွန်တော်ကသွေးလည်းဖောက်တယ်တက်မှန်နေရတယ်တကယ်လိုအပ်ပြီဆိုကျွန်တော်ကက်စကန်ထိတော့ကျွန်တော်ရိုက်တယ်လိုအပ်ရင်ကျွန်တော်တော့တုံးချတာပေါ့နော်ဆိုတော့ဒီလူငယ်တွေအနေနဲ့ငါတော့ဗက်ဆင်းမထိုးထားဘူး၃ရက်အတော့အတွင်းမှာကောင်းသွားနိုင်တယ်ဒါ ဆိုတော့အမှမခံရဲပါဘူးဘာလို့လဲဆိုတော့ဆက်၆ရာခိုင်နှုန်းကICUလောက်ထိရောက်သွားနေတဲ့အနေအထားရှိပါတယ်ဒါတည်းမှာအဲ့စာICUရောက်သွားတဲ့မှာ50%ပါလောက်ထိအသက်ဆုံးရှုံးနိုင်တယ်ပေါ့နော်ကျွန်တော်တို့မှလည်းအိုမီကရွန်ဖြစ်နေခြင်းတော့အသက်ဆုံးရှုံးနေလူတွေရှိတာပေါ့ကွာကျွန်တော်စီမှာဆိုရင်တော့20နီးပါးလောက်ထိဖြစ်လိုက်တယ်ဒီတလခွဲလောက်အတွင်းမှာပေါ့နော်ဟုတ်ကဲ့ဆရာ